coronavirus ka yoga ကြောင့်တားမြစ်ချက်တွေချထားချိန်မှာရောဒီကယောဂလွန်သွားပြီးနောက်ပိုင်းမှာပါဘေးဖယ်ထားတာခံနေရတဲ့ကလေးငယ်တွေအတွက် American Dollar 1 trillion ကိုသုံးပြီးကာကွယ်စောင့်ရှောက်ကြဖို့နိုင်ငံအစုအဝေးကိုငြိမ်းချမ်းရေး Nobel ဆုရှင်88ဦးကပန်ကြားလိုက်ပါတယ်။ COVID-19 ကယောဂဖြစ်ပွားလာတာဟာဒန်းတူညီမျှမှုမရှိတဲ့မူလအခြေအနေကိုဖော်ထုတ်ပြသလိုက်သလိုဒီအခြေအနေကိုပါပိုးပြီးဆိုးဝါးလာစေတယ်လို့လည်းနိုဘယ်ဆုရှင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိဘက်ဘုန်းတော်ကြီးဒလိုင်လာမာ၊ဘုန်းတော်ကြီးဒက်စမန်တူတူ၊ဂေါ်ဒန်ဘရောင်း၊ကယ်ရီကန်နဒီနဲ့အိန္ဒိယကကေလစ်ဆတ်တယာသီတို့အပါအဝင်နိုဘယ်ဆုရှင်တွေလက်မှတ်ရေးထိုးတောင်းဆိုထားတဲ့ဒီကြေညာချက်ထဲမှာ COVID-19 အတွက်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေက20ရာခိုင်နှုန်းကိုလူသားချင်းစာနာမှုဆိုင်ရာမှာအဆိုးဝါးဆုံးဖြစ်နေတဲ့နေရာတွေအတွက်တောင်းကြဖို့တောင်းဆိုထားပါတယ်။အခုတောင်းခံတဲ့ဒေါ်လာ1 trillion ကနေကုလသမဂ္ဂနဲ့စေတနာရှင်အဖွဲ့တွေလုပ်ဖို့ရှိနေတဲ့ဒီကာယောဂါဆိုင်ရာလုပ်ငန်းအားလုံးကိုရောရှင်းရတဲ့နိုင်ငံတွေပေးရမယ်နှစ်နှစ်စာကြွေးမီတွေခြေသွားနိုင်တာအပြင်လူပေါင်း17သန်းကျော်ရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့လည်းဖော်ပြထားပါတယ်